Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှาศင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမွန်ကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။အနေခတ်သိခင်းညင်းကြပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေခင်ဗျ။လက်စစ်နဲ့တခြားစွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမျိုးအများအပြားရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းကတိုက်ခိုက်လိုက်ပါလေ။အီရန်ကရုရှားကိုဒရုန်းတွေထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖျောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါလေ။ဂျပန်နိုင်ငံတိုချိုမြို့ရာစုကူနီဖျားကြောင်နှစ်စဉ်ဆောင်းဦးပွဲတော်ကိုတနင်္လာနေ့ကစတင်ခဲ့ပြီးဒီနေ့ဖျားကြောင်ကိုဝန်ကြီးချုပ်နဲ့အစိုးရအကြီးတန်းအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးဟိုးဆွဲဥပဒေပြုတ်တော်အမှတ်90တွားရောက်လက်ပတ်တဲ့သတင်းတွေကိုမှတ်ရင်ကျနဲ့ကျွန်တော်တမောင်သားတို့ကကြေညာပေးမှာဖြစ်ပါတယ်မဆုမွန်ကြီ
းဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန်းရောက်သတင်းတွေနဲ့အတူအင်္ဂါညမှာသောရရှင်နေနားဆင်ရမယ့်ထိတ်တန်းရောက်သတင်းတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကိုရဟတ်ရင်ငှားရန်ဝယ်ယူမှုနဲ့ဆွေးဆိုထားတဲ့အဂတိမှု၅မှုနဲ့ဆွဲချက်တင်ဖို့ဒီကနေ့နေပြည်တော်တရားရုံးကဆုံးဖြတ်ပါတယ်။ချင်းပြည်နယ်ဟာခါမှာတော့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ပြီးဟာခါကစူပေါင်းယုံတယုံမိလောင်ကျန်ခဲ့ပါတယ်။မဲဆောက်မြဝတီချစ်ကြီးရဲ့တရားအနီးမှာတော့မြဝတီမြို့မှာပိုင်ရှင်မဲ့ကားတစ်စင်းချိန်ကိုက်မိုင်းထောင်ထားတာတွေ့လို့အာဏာပိုင်တွေကရှင်းလင်းခဲ့ရပါတယ်။
ပါကြည့်လိုက်တော့ဆင်မဘုံလေးတဲ့သူစီပြီးအဲ့ဒါသူတို့ကဟိုနေဗမုတ်တုံဆိုင်ရသူတို့ရဲဘော်တွေနှမ်းခေါ်တာပေါ့နှမ်းခေါ်ပြီးတော့အကြည့်ခံတော့ဘုံလေးပါတယ်ပေါ့နော်အဲ့ဒါဆင်မသူလောလောဆယ်တွေ့ရတော့ဟိုနေဗော gas only oc
ဒေတာကန်တူပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့မတ်အင်ချင်းနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရစတဲ့တခြားစွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမျိုးအများအပြားရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းကတိုက်ခိုက်ခဲ့ကြပါတယ်။ကီပျုကလက်စစ်ဆိုင်ရုံဟာ3ချိန်ထိမှခံခဲ့ရတယ်လို့တပ်ရရုံဒုတိယအကြီးအကဲခရိုင်လိုတိုင်မိုရှန်ကိုကပြောပါတယ်။မြို့တော်ရဲ့မြောက်ပိုင်းမှာပောက်ကွဲမှုတွေဖြစ်နေပြီးအရေးပါတဲ့အခြေခံအဆောက်အုံတစ်ခုကိုလည်းထိမှန်ခဲ့တယ်လို့ကီမြို့တော်ဝင် Vitaly Kitchenko ကဆိုပါတယ်။ဒီနီပရိုမြို့မှာလည်းစွိုင်းဆိုင်ရာအခြေခံအဆောက်အုံတစ်ခုကိုလေကြောင်းကနှစ်ခါတိုက်ခိုက်ခဲ့တာကြောင့်အကြီးအကျယ်ပျက်စီးသွားခဲ့ကြအောင်တပ်ရရုံကပြောပါတယ်။ဇိုက်ထိုးမမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ရေရောမိပါပြန့်နေတဲ့ကြောင့်မြို့တော်ဝင်ကဆိုပါတယ်။အောက်တိုဘာလ10ရက်နေ့ကယူကရိန်းရဲ့လျှပ်စစ်တပ်အားပေးဆက်ရုံ30ရာခိုင်နှုန်းအဖြစ်စီးခံရပြီးတနိုင်ငံလုံးအကြီးအကျယ်မဲမောင်သွားခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလူမှုစာမျက်နှာ Twitter မှာအင်္ဂါနေ့ကရေးခဲ့ပါတယ်။ပူတင်အစိုးရနဲ့ညီလိုက်ဆွေးနွေးဖို့နေရာမရှိတော့ပါဘူးလို့သမ္မတကဆိုပါတယ်။အဒီလိုလေကြောင်းကတိုက်ခိုက်ရမှာဖောက်ခွဲရေး drone တွေအပြင် cruise ဒုံးကျည်နဲ့လည်းယူကရိန်းနိုင်ငံအနှံ့ကအဝေးပြတ်မှတ်တွေကိုပြီးခဲ့တဲ့အပတ်အတွင်းမှာတိုက်ခိုက်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။စီရင်ပြတ်တွေအပြင်အရက်ဘက်အခြေခံအဆောက်အုံတွေကိုရုရှားကပုံမတိုက်ခိုက်လာစရာရှိတယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအကြေဖြတ်ထားပါတယ်။ခုလိုရက်ဆက်ကြားချုပ်စွာတိုက်ခိုက်တဲ့စစ်ရာဇဝမှုတွေအတွက်ရုရှားကတာဝန်ခံအောင်အမေရိကန်ကဆောင်ရွက်မယ်လို့အင်ဂျီတော်ပြောရေးဆိုခွင့်ရှိသူကရီယွန်ပီယာကပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာအကြီးအကျယ်စိတ်အနှောက်အယှက်ဖြစ်နေပြီးအခုလိုတိုက်ခိုက်တာတွေကိုချက်ချင်းရဖို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရစ်ကတောင်းဆိုလိုက်ပါတယ်။
အီရန်ကရုရှားကို drone တွေထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ရုရှားကိုအီရန်ကအဝေးထိန် drone ရင်တွေထောက်ပံ့ပေးနေတာဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှန်1.31ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်နဲ့ဗြိတိန်မဟာမိတ်တွေကသုံးသပ်ထားတာကိုလည်းအမေရိကန်ကသဘောတူကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Vedan Patel ကသတင်းတောက်တွေကိုတင်းလာနေကပြောပါတယ်။အီရန် nuclear အစီအစဉ်ကိုကန့်သတ်ပြီးအပြန်အလှန်အဖြစ်နိုင်ငံတကာတန်ခတ်မှုတွေကို short ပေါ်ပေးထားတဲ့နိုင်ငံတကာသဘောတူညီချက်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကို2015ခုနှစ်ခေတ်ကအတည်ပြုခဲ့ကြတာပါရုရှားကိုလွှဲပြောင်းပေးပြီးရုရှားကယူကရိန်းစစ်မှာတုံးနေတဲ့အဝေးထိန် drone ယာဉ်တွေဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်1.31ပါတားမြစ်ထားတဲ့လက်နက်တွေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ရှင
်ဂျပန်နိုင်ငံတိုချိုမြို့ရာစုကီနီဖျားချောင်းနှစ်စဉ်ဆောင်းဦးပွဲတော်ကို တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့ဖျားချောင်းကိုဝန်ကြီးချုပ်ကီရှိဒါအစိုးရအကြီးထံအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးရိုးဆွဲဥပဒေပြုလွှတ်တော်အမတ်90လောက်တွားရောက်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ်အတွင်းကစစ်အာဏာရှင်ဝါဒတင်ဂေတာအဖြစ်တရုတ်နဲ့ကိုရီးယားလူမျိုးတွေကရှုမြင်ကြတဲ့အဲ့ဒီဖျားချောင်းကိုဝန်ကြီးချုပ်ကီရှိဒါကလှူဒါန်းခဲ့ပြီးနောက်တစ်ရက်မှာပဲအခုလိုသူ့အစိုးရအဖွဲ့တွေလာရောက်လက်ပတ်တာပါဝန်ကြီးချုပ်ကီရှိဒါကတော့လူကိုယ်တိုင်မတွားရောက်ခဲ့ပါဘူးပြီးခဲ့တဲ့နှစ်ရာထူးတော်ဝင်ဆယူကလေးကဖျားเจ้าနှစ်စင်ပွဲတော်အတွက်လိုအပ်တဲ့အစင်တစားအဆောက်အအုံတွေကိုဝန်ကြီးချုပ်ကလှူဒန်းခဲ့တာပါဒီဖျားเจ้าကစစ်တွင်းသိဆုံးခဲ့ရသူနှစ်တသမ5တန်းလောက်ကိုတတ်ဖြတ်ခဲ့တဲ့စစ်ရာဆွေသားတွေကိုဂုံပြူထားတဲ့ဖျားเจ้าနဲ့ဖြစ်ပါတယ်ဒါကြောင့်20ရာစုပထမနှစ်ဝက်တွင်ဂျပန်ကျူးကျော်မှုရဲ့တောက်ကောင်တွေဖြစ်ခဲ့တဲ့အထူးသဖြင့်တရုတ်နဲ့ကိုရီးယားလူမျိုးတွေကဒီဖျားเจ้าကိုစစ်ဝါဒီတင်ကြရဖြစ်မှတ်ယူထားကြပါတယ်အခုလိုဂျပန်နိုင်ငံဆူအဖွဲ့ဝန်ကြီးတွေနဲ့တခြားအရာရှိတွေဒီဖျားเจ้าကိုလာရောက်လက်ပတ်တာဟာနိုင်ငံရဲ့စစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေပေါ်နောင်တကင်းမဲ့တဲ့လက္ခဏာဖြစ်တယ်လို့ဝေဖန်သူတွေကတော့သုံးသပ်ကြပါတယ
်။မြောက်ကိုရီးယားပေါ်အေးအေးယူပိတ်ဆို့မှုတွေတိုးချဲ့ချမှတ်နေတဲ့တိုးချဲ့ချမှတ်တဲ့အနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်စမ်းသပ်မှုမှာပါဝင်ပတ်သက်နေတဲ့အဖွဲ့၅ဘွဲ့ရဲ့ပိုင်ဆိုင်မှုတွေကိုဂျပန်နိုင်ငံကထိန်းချုပ်လိုက်တယ်လို့ကြေညာလိုက်ပါတယ်။
今月4日に我が国の上空を通過させる形で弾道ミサイルを発射するなど。
オクトーバー4日にがジャパン内岸を撤去し、散弾ピッと落来て、ペテイン同時ピッと無あばわに同時散弾ピッカッター類を絶対漏送にで、苗コリアへ絶対そうてるやされ漏やってはジャパン内岸へ論中衛をそそよよよ侵蝶を拉にばれ。だはデータ類ね内岸がアタイワンへ任天衛ね論中衛を侵蝶て漏やってる。論は滅滅ないせやれဖြစ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဇူမတ်ဆူနိုကပြောသွားတာပါအခုလိုအရေးယူတန်ခတ်ဖို့ဆုံးဖြတ်ချက်ကိုအင်္ဂါနေ့မှာဂျပန်အစိုးရအဖွဲ့ကအတည်ပြုခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်မြောက်ကိုရီးယားနဲ့ဂျပန်နိုင်ငံအကြားမှာရှိတဲ့ပြန်ပေးဆွဲမှုကိစ္စနျူကလ িয়ার လက်နက်နဲ့ဒုံးကျည်ကိစ္စတွေဖြေရှင်းဖို့ရည်ရွယ်ပြီးဒီကနေ့ဝင်ကြီးအဖွဲ့အစည်းအဝေးကနျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်မှုမှာပါဝင်တဲ့အဖွဲ့အစည်း၅ခုကိုအရေးယူတန်ခတ်ဖို့ထပ်မံပြီးထည့်သွင်းဖို့သဘောတူလိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဂျပန်နိုင်ငံကိုဖျက်ကျော်ပြန်တန်းတဲ့ပဲ့ဒိန်ဒုံးကျည်အပါအဝင်ဒုံးကျည်တွေစံချိန်တင်ပြစ်လွတ်ခဲ့တာဖြစ်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1905နေပြီးတော့ထုတ်လွှင့်ပေးနေပါခင်ဗျာ
။အင်္ဂါနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဒေါန်ဆတ်ဆုကြီးရဲ့စီးပွားရေးအချန်ပေးဩစတြေးလျနိုင်ငံသားရှွန်တာနယ်ကိုအင်းစိန်ထောင်တဲ့ရွှေပြောင်းလိုက်တာဟာလိုအပ်ချက်အရာဖြစ်ကြောင်းအကြီးဦးစီးညွှန်ကြားရေးမှူးချုပ်က VOE ကိုဒီကနေ့ပြောပါတယ်။
အဲဟုတ်ပါရဲ့ခင်ဗျာလိုအပ်ချက်ရှိသူကြောင်းပြလိုက်ပါလေအဒါတော့ကျွန်တော်တို့ဌာနလိုအပ်ချက်ပေါ့လေအပြီးခဲ့တဲ့3ရက်ကပါဗျာ
မမောက်ခရှန်တာနယ်ပြီးခဲ့တဲ့3ရက်ခရဲကနေပြည်တော်အချင်းတော်ကနေအင်းစိန်အချင်းတော်တဲကိုပြောင်းရွှေ့ခဲ့တယ်လို့လည်းအတိအပြုပြောဆိုပါတယ်လိုအပ်ချက်ရပြောင်းရွှေ့လိုက်တယ်လို့ပြောပေမဲ့ဘာကြောင့်ဆိုတဲ့တခြားအသေးစိတ်တစ်စုံတစ်ရာပြောဆိုခြင်းတော့မရှိပါဘူးရန်ကုန်မှာရှိတဲ့ဩစတြေးလျတန်ယုံဘက်ကလည်းဒီကိစ္စပေါ်သဘောထားတစ်စုံတစ်ရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးMr. Chandler ကိုနိုင်ငံတော်ရှိုးဝဲအဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေအတွက်စက်တင်ဘာလ29ရက်နေ့မှာနေပြည်တော်အထူးတရားခွင်ကအမှုနှစ်ခုစလုံးအတွက်အလုံမပါထောင်ဒဏ်3နှစ်တပေါင်းတစည်းနဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ Australia နိုင်ငံသားရဲ့ဝန်ကြီး Penny Wong ကတော့ Chandler ပေါ်ထောင်ဒဏ်ပြစ်မှတ်တန်ချမှတ်တာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်။
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်း American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်ရုရှားနိုင်ငံအတွင်းအင်တာနက်သုံးစွဲသူတွေအပေါ်ဖိနှိပ်မှုတွေနဲ့မြန်မာ၊ဆူဒန်၊လစ်ဗျားနိုင်ငံတွေမှာဆိုးဝါးလာတဲ့အင်တာနက်ကန့်သတ်မှုအခြေအနေတွေကြောင့်လွတ်လပ်ခွင့်အခြေအနေကြာဆင်းလာတာလို့အစီရင်ခံစာကရေးပါရယ်ဂမ်ဘီယာနဲ့ဇင်ဘာဘွေအပါအဝင်နိုင်ငံပေါင်း26နိုင်ငံမှာတိုးတက်မှုရှိလာတာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုဟာသက်ဆိုင်ရာနှစ်နိုင်ငံအတွက်တည်းမဟုတ်ပဲတကမ္ဘာလုံးရဲ့အင်တာနက်လွတ်လပ်ခွင့်အပေါ်မှာပါရိုက်ခတ်မှုရှိခဲ့တယ်လို့အစီရင်ခံစာပူးတွဲရေးသားသူတဦးဖြစ်တဲ့အယ်လီဖွန်ကပြောဆိုပါတယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံနဲ့အင်တာနက်လွတ်လပ်ခွင့်ဟာဒ ီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိထိုးကျသွားပြီးပြီးခဲ့တဲ့2နှစ်အတွင်း19မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ပေါင်း1900ကျော်ကိုပိတ်ပင်ခဲ့တယ်လို့လူမှုကွန်ရက်အသုံးပြုခွင့်တွေကိုပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေကိုလှုပ်ဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ရှင
်အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသီးမှတ်ပြုခဲ့တဲ့ဩစတြေးလျအစိုးရရဲ့အဆုံးဖြတ်ချက်ကိုလက်ရှိအနာရဩစတြေးလျဗဟိုလက်ဝဲရေးအစိုးရကပြန်လည်ပြင်ဆင်လိုက်ပါတယ်ဒီလိုမျိုးတော့သတ်မှတ်မှုဟာအစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေကြားငြိမ်းချမ်းရေးညှိနှိုင်းပွဲကတဆင့်ပဲဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပင်နီဝေါင်းကအခုအင်္ဂါနေ့မှာကြေညာပြောဆိုခဲ့တာပါဩစတြေးလျအနေနဲ့အစ္စရေးရဲ့ခိုင်မာတဲ့မိတ်ဆွေဖြစ်အမြဲရှိနေမှာဖြစ်ပေမဲ့အစ္စရေးနဲ့အတူပါလက်စတိုင်းနိုင်ငံတည်ရှိစေဖို့နှစ်နိုင်ငံအဖြစ်ထုတ်မှုမှန်တယ်မြထိခိုက်စေမဲ့ချင်းကပ်မှုတွေကိုတော့ထောက်ခံမှာမဟုတ်ပါဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဝေါင်းကကြေညာခဲ့ပါတယ်အစ္စရေးဝန်ကြီးချုပ်ယတ်လာပစ်ကတော့ဂျေရုဆလင်ဆိုတာအစ္စရေးနဲ့ဘယ်တော့မှခွဲခြားလို့မရတဲ့မြို့တော်ဖြစ်ပြီးဘယ်အရာကမှလည်းပြောင်းလဲနိုင်မှာမဟုတ်ဘူးလို့ထုတ်ပြန်ပါတယ်ဩစတြေးလျကိုယ်စားလှယ်ကိုလည်းအစ္စရေးနိုင်ငံသားရေးဌာနဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်ပြီးခဲ့တဲ့ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်လက်ထက်2018ခုနှစ်ဒီဇင်ဘာလအတွင်းမှာတရားဝင်အသိမှတ်ပြုခဲ့တာပါ
အင်ဒိုနီးရှားနိုင်ငံမှာဒီလအတွင်းဘောလုံးပွဲကြည့်ပရိသတ်တွေကြောင်းလန့်တကြားပြေးလွှာရာကလဲကျသူတွေအပေါ်အချင်းချင်းနီးမိတာကြောင့်လူပေါင်း130ကျော်တိဆုံးခဲ့ရတဲ့ဘောလုံးကွင်းကိုအပြေးဖြိုချပြီးပြန်လည်တိဆောက်သွားမယ်လို့သမ္မတဂျိုကိုဝီဒိုဒိုကအင်္ဂါနေ့ကကတိပြုပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အကြီးအကဲဂျန်နီInfantino နဲ့တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမရဂျိုကိုဝီဒိုဒိုကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုခဲ့တာပါမလန်းမြို့မှာရှိတဲ့ကန်ဂျူရူဟန်အာကစာယုံကြည်ကိုဖြိုချပြီးတော့ FIFA စံနှုန်းအတိုင်းပြန်လည်တိဆောက်သွားမယ်လို့အင်ဒိုနီးရှားသမရကပြောပါတယ်အောက်တိုဘာလ1ရက်နေ့ကမလန်းမြို့အာကစာကွင်းမှာပြုလုပ်တဲ့ဘောလုံးပွဲလာလူစုလူဝေးကိုထိ ंछ ုပ်ဖို့အင်ဒိုနီးရှားရဲတွေကမျက်ရည်ရုံဘုံတွေနဲ့ပြစ်ခတ်ခဲ့တာကြောင့်လူအုပ်ကြီးလိုက်ပြေးလွှားရာကအချင်းချင်းနင်းမိပြီးလူတွေတေဆုံးခဲ့ကြတာဖြစ်ပါတယ်ဘောလုံးပွဲနဲ့ပတ်သက်ရင်ဒီလိုထိ ंछ ုပ်မှုမျိုးကို FIFA ကတားမြစ်ထားတာပါအင်ဒိုနီးရှားနိုင်ငံမှာအာကစားစီမံခန့်ခွဲမှုဆိုင်ရာတိသာထင်ရှားတဲ့ပြောင်းလဲမှုတွေလုပ်ဖို့ Infantino နဲ့သဘောတူခဲ့ကြောင်းသမရဂျိုကိုဝီဒိုဒိုကပြောပါတယ်ရှင်အော်တိုဘာလာ၁၈ရဲ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့မတ်ရင်ချင်းနိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုအဂတိငားမှုထတ်တိုးပြီးတော့ဆွဲချက်တင်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကို NLD အစိုးရလက်ထက်မှာရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွဲဆိုထားတဲ့အဂတိမှုငားမှုနဲ့ဆွဲချက်တင်ဖို့ဒီကနေ့မှနေပြည်တော်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီဆွဲချက်နဲ့ပတ်သက်ပြီးတော့လာမယ့်ရုံးချိန်တွေမှာတရက်လိုအပြင်တက်တွေတော်တော်များများကိုပြန်ခေါ်စစ်ဆေးမှုတွေလုပ်သွားဖို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကမျှော်လင့်ပါတယ်။အဂတိငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်တဲ့အခြေအနေသတင်းပေးပို့ချက်ကိုဆက်ပြီးပြောပြပေးခြင်းပါတယ်။အန်အန်ဒီဆိုရလက်ထက်မှာရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့အပေါ်အဂရီမှုငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်တာပါဒီလိုဆွဲချက်တင်လိုက်တဲ့အတွက်တရားလိုဖြစ်တဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင်ခန့်ကိုအပါအဝင်စစ်ကောင်စီဘက်ကနေတင်သွင်းထားတဲ့တပ်သေးအားလုံးကိုပြန်လည်ခေါ်ယူစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတင်ပြထားတဲ့အကြောင်းတရားရေးသတင်းရက်ွက်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့အပြင် NLD ဆိုရလက်ထက်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုရဟယင်ငှားရမ်းထားတဲ့အချိန်မှာငှားရမ်းဇယိတ်နဲ့ကာမီအောင်မပြန်တန်းတဲ့အတွက်နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နှစ်နာဆုံးရှုံးရတယ်ဆိုပြီးအမှု3ခုနဲ့တရားဆွဲဆိုပါတယ်တဘာဝဘေးဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူတဲ့ခါမှာလဲသက်ဆိုင်ရာဝင်ကြီးဌာနကိုမတင်ပြခဲ့တဲ့အတွက်ဆိုပြီးတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်ဇယိတ်ယူရိုငွေသန်း20နီးပါးမကုန်သင့်မဲ့သုံးဆွဲခဲ့မှုအတွက်ဆိုပြီးတမှုစုစုပေါင်း9မှုနဲ့တရားဆွဲဆိုထားတာပါအမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကသူ့မှာအပြစ်မရှိတဲ့အကြောင်းနဲ့သူ့လက်ထက်မှာငွေကြေးနဲ့နိုင်ငံဘဏ္ဍာအလွဲသုံးစားလုပ်ခဲ့တာတိုင်းပြည်ကိုနစ်နာအောင်လှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းထွက်ဆိုခဲ့တယ်လို့တရားရေးသတင်းရက်ွက်ကပြောပါတယ် ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းနောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးတော့လက်ရှိမှာတော့အမှုပေါင်း15မှုနဲ့စုစုပေါင်း1026နှစ်ချခံထားရပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတဦးကိုအမေရိကန်ဒေါ်လာ5သိန်းခွဲပေးခဲ့တယ်ဆိုပြီးစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေးရဲ့ပြောဆိုချက်ကိုအခြေခံပြီးစစ်ကောင်စီဘက်ကနေအဂတိလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့အမှုတမှုစီအတွက်3နှစ်စီပြစ်ဒဏ်ချမှတ်ပြီးတပေါင်းတစည်းတဲ့3နှစ်ချခံမှုဆုံးဖြတ်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ပေါ်အမှု15မှုအတွက်ပြစ်ဒဏ်ချမှတ်ခံထားရပြီးဒီကနေ့ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုအမှု5မှုကိုဆက်လက်တရားညင်ဆိုင်ရမှာဖြစ်ပါတယ်။ဒီအမှုတွေအားလုံးကတော့ဒီနှစ်မကုန်ခင်မှာအပိသက်အမိန့်ချမှတ်နိုင်ပွဲရှိတယ်လို့တရားရုံးနဲ့နှီးဆက်သူတွေကခန့်မှန်းထားပါတယ်ရှင်။
VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းဒေသကစီးရဲအခြေအနေသတင်းတွေကိုဇက်တိုက်တင်ပြပေးကြပါမယ်။ချင်းပြည်နယ်ဟာခါမြို့မှာမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တစ်ခုဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နောက်ဟာခါမြို့နယ်ကမြို့နယ်စုပေါင်းရုံတရုံလဲမီးလောင်ကျွမ်းခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာဘယ်အဖွဲ့အစည်းဆိုတာတိတိကျကျမသိရသေးသလိုမီးရှို့ဖျက်ဆီးမှုတွေရှိနေတဲ့အပေါ်မှာဒေသခံပြည်သူတွေဟာစိုးရိမ်နေကြပါတယ်။ဟာခါမြို့ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ်
။ဟာခါမြို့ချင်းဦးစီးရက်ကွက်မှာရှိတဲ့မြို့နယ်စုပေါင်းရုံးမှာဒီကနေ့အောက်တိုဘာ18ရက်မနေ့တနင်္ဂနွေလောက်ကစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိခဲ့ပြီးမြို့နယ်စုပေါင်းရုံးမီးလောင်ကျွမ်းခဲ့တယ်လို့ဟာခါမြို့ကတူကပြောပါတယ
်။ရုံးကတော့တော်တော်လေးကိုလောင်သွားတယ်ကောင်သူတော့ဒီမလို့လက်ချက်မကြည့်ဘူးအဲ့ဒါနည်းနည်းဟိုအမနဲ့ဒေးနိုင်လောက်ကျရင်အဲ့လိုမှတက်လာတဲ့ဥစ္စာကကြီးလောင်နေဆိုတဲ့ဥစ္စာတက်လာတော့ဘုံတော့ကြည့်ကြည့်လိုက်တော့ဟုတ်တယ်လောင်နေရှိတဲ့ချောင်းတော့တကယ်လောင်နေ
မြို့နယ်စုပေါင်းရုံးမှာလာဝကစီပင်ပညာရေးအကောက်ခွန်စတဲ့ဌာနဆိုင်ရာရုံးတွေရုံးဆိုင်တဲ့နေရာဖြစ်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့နေရာလို့လဲဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစအဦးမီးလောင်တဲ့အပေါ်ဒေသခံတွေမှာလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဟာခါဒေသခံတို့ကအခုလိုဆက်ပြောပါဗျာ
။မီးလောင်နေပြီဆိုတော့ကျွန်တော်ဟာမြက်လည်းမီးလောင်တော့မလားပေါ့နော်အဲ့လိုသူ့သူ့ရင်းနေကြတယ်သူကြားတော့မရှိပုံမှန်တူတယ်တော့ကြောင်းလာနေကြပါပဲ။ဟုတ်ကဲ့
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးချင်းကာကွယ်ရေးတပ်ဖွဲ့ခေါ် CDF လက်နက်ကိုင်အဖွဲ့ကသူတို့အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားတာလို့အတည်ပြုပြောဆိုခြင်းမရှိပါဘူး။CDF အဖွဲ့အနေနဲ့မြို့ရင်းစစ်စင်ရေးတွေရှိတယ်လို့ပဲပြန်လည်ဖြေကြားခဲ့ပါတယ်။စစ်ကောင်စီပြန်ကြားရေးကတော့အကြမ်းဖက်လိုလားသူတွေကစုပေါင်းရုံးကိုလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနရုံးခန်းနဲ့မြို့နယ်စီပင်ရုံးခန်းတွေကိုမီးပလင်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ Viber ကတဆင့်သတင်းတောက်တွေကိုပြန်ဖြေထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ17ရက်ညပိုင်းမှာလည်းတီးတိမ်မြို့လာဝကရုံးနဲ့တမဝါယမဦးစီးဌာနရုံးကိုလက်နက်ကင်ဆောင်ထားတဲ့အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမီးလောင်ကျွမ်းခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ PDF ဇိုလန်းအဖွဲ့ကတော့ပြည်သူတွေစိုးရိမ်ကြောင်ကြားမှုမရှိအောင်အညင်သာဆုံးလှုံ့ဆော်သွားမဲ့အကြောင်းနဲ့ကိုဒေသနဲ့ကိုက်ညီတဲ့အခြေအနေနဲ့လှုံ့ရှားနေခြင်းဖြစ်ပြီးဒီတိုက်ခိုက်မှုမှာသူတို့ပါဝင်မှုမရှိတဲ့အကြောင်းညှင်းဆိုထားပါတယ်ခင်ဗျာ
ချင်းပြည်နယ်ဟာခါမြို့မှာတိုက်ပွဲဖြစ်ပြီးတော့ဒီမြို့နယ်စုပေါင်းရုံးမီးလောင်ကျွမ်းခဲ့တဲ့အကြောင်းသတင်းကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တိုင်းနယ်ပြည်နယ်တချို့မှာအင်တာနက်တွေပိတ်ပင်ကန့်သတ်ခံထားရဆဲသတင်းမတိုင်ခင်မှာတော့မြောက်ရီမြို့မှာပိုင်ရှင်မဲ့ကားတစ်စင်ချိန်ကိုင်မိုင်းနေထောင်ထားတာတွေ့တဲ့အကြောင်းကိုပြောပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ရီမြို့မဲဆောက်မြောက်ရီချစ်ကြီးရဲတရာအနီးကစတိုးဆိုင်တဆိုင်ရဲ့ရှေ့မှာချိန်ကိုင်မိုင်းကိုထောင်ထားတဲ့ကားတစ်စင်ကိုဒီကနေ့နေ့လယ်ပိုင်းမှာအာဏာပိုင်တွေဘက်ကရှင်းလင်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အထွေထွေအုပ်ချုပ်ရေးမှူးရုံးနယ်လဲနီးတဲ့အဲ့ဒီနေရာမှာDKBA ခေါင်းဆောင်ဘိုမုတ်တုံပိုင်နဲ့စတိုးဆိုင်ရဲ့ရှေ့မှာပြီးခဲ့တဲ့ရက်အနည်းငယ်ကလေးကအဲ့ဒီကားကရက်ထားတာလို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီမြို့မဲဆောက်မြောက်ရီချစ်ကြည်တရာအနီးက DKBA ခေါင်းဆောင်ဘိုမုတ်တုံပိုင်ဆိုင်နဲ့လင်းစီတီစတိုးဆိုင်ရှေ့မှာကားတစ်စီးရက်ထားတာကြာနေတဲ့အတွက်လမ်းသွားလမ်းလာတွေကဖယ်ရှားခိုင်းခဲ့တဲ့အခါမှာဒီကားဟာပိုင်ရှင်မရှိတာကိုတွေ့ရတယ်လို့ဆိုပါရယ်ဒီနေ့မှာတော့အာနာပိုင်နေရှင်းလင်းချိန်မှာကားပေါ်မှာ gas oil တွေနဲ့အတူချိန်ကိုက်မိုင်းတွေတက်ဆင်ထားတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပြပါရယ
်၃ရက်လောက်ရှိပြီရက်ဒ
ီနေ့မှအဲ့ဒီဆိုင်ကကောင်မလေးရဲ့သတိထားမိပါတယ်သူ့သူများကားဖယ်ခိုင်းတာပေါ့မကားကြီးကဖယ်ခိုင်းတယ်ဆိုတော့အဲ့သူကလည်းသူ့ရဲ့အသည့်တွေဖယ်ခိုင်းတော့မရှိလိုက်တော့အဲ့မှာဘုံနေတဲ့သူရှိပြီအဲ့ဒါသူကဟိုနေဘမုတ်တုံဆိုင်ကသူတို့ရဲဘော်တွေနှမ်းခေါ်တာပေါ့နှမ်းခေါ်ပြီးတော့အဲ့ကြီးခိုင်းတော့ဘုံနေပါတယ်ပေါ့နော်အဲ့ဒီမှာလောလောဆယ်တွေ့တာတော့ဟိုနေဘော် gas only oc ငါချင်းတော့အဲ့ဒီမှာဟိုနေနေပဲဒီကြီးရဲ့ရဲဘော်တွေပဲတွေ့ရအဲ့နာလူပဲအိမ်မှာမနေနဲ့ဆိုပြီးဒီပြင်အိမ်ကနေကိုယ့်အိမ်ကနေဒီပြင်ကိုရွှေ့ခိုင်းနေပေါ့နော်ခဏပေါ့ကြာပဝိုင်းနေစစ်မှာကြောက်လို့
ကားရထားတဲ့နေရာဟာ DKB ခေါင်းဆောင်တူဦးရဲ့စတိုးဆိုင်ရှေ့မှာဖြစ်တယ်လို့အနီးနားမှာတော့အစိုးရဌာနဆိုင်ရာရုံးတွေဘန်းတွေစာတင်ကြောင်းတွေရှိတဲ့နေရာဖြစ်တယ်လို့လည်းပြောပြပါတယ
်ဘုံမုတ်တော်ကိုလင်းဒီရှေ့မှာဘုံမုတ်တော်ဆိုင်လင်းဒီကတော်တော်လင်းဒီအခြေတက်မှာသူကဟိုရဲစခန်းရဲ့မော်တော်ပီကေရုံးပြီးရင်လမ်းလမ်းပြီးရင်ဒီဘာဘန်ဒီဘဝပံပြီးရင်ထွေထွေအုပ်ချုပ်ရေးရုံပြီးတော့မှကြာ
ဒီကားဟာလွန်ခဲ့တဲ့3ရက်လောက်ကမဲဆောက်မြောက်ရီချစ်ကြီးတရားအမိမှာပောက်ကွဲမှုဖြစ်ပြီးကလေးကရက်ထားတာဆိုပြီးဒေသခံတွေကပြောဆိုကြပြီးအဲ့ဒီညကပောက်ကွဲမှုနဲ့ဆက်ဆက်မလားဆိုတာကိုတန်လျာရှိနေကြပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးမြောက်ရီရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအောက်တိုဘာလ17ရက်နေ့ကမြောက်ရီမြို့တရားအမိကဈေးဆိုင်တစ်ခုအတွင်းကိုဘုံနဲ့ပစ်ခဲ့တာကြောင့်လူတို့ဦးသေးဆုံးခဲ့ပြီးထိခိုက်ဒဏ်ရာရခဲ့ပါတယ်အောက်တိုဘာလ15ရက်နေ့ညကလည်းထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြီးတကားအနီးမှာချိန်ကိုက်မိုင်းတွေပောက်ကွဲပြီးကားတွေမိလောင်မှုဖြစ်ခဲ့ပါတယ်အေဘီလ23ရက်နေ့ကလည်းမဲဆောက်မြောက်ရီချစ်ကြီးတကားအနီးမှာကားမိုင်းပောက်ကွဲတာကြောင့်ကားတွေမိလောင်ပျက်စီးခဲ့ရပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်မြောက်ရီမြို့ဟာစစ်ကောင်စီဘက်ကလုံးကျုံရေးတင်းချက်စွာတိုက်အင်အားတွေလည်းချထားသလိုတိုင်းရင်းသားလက်နက်ကင်ငါးဖွဲ့တဲ့မင်းလေးရှိနေတဲ့နေဆက်မျိုးလည်းဖြစ်ပါရဲ့ရှင
်မဲဆောက်မြဝတီချစ်ကြီးတရားနီက DKBA ခေါင်းဆောင်တူပိုင်နဲ့စတိုးဆိုင်ရှေ့မှာချိန်ကိုက်မိုင်းနေထောင်ထားတဲ့ကားတစ်စင်းကိုဒီကနေ့အာနာပိုင်နေရှင်းလင်းခဲ့တဲ့အကြောင်းသတင်းမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့တိုင်းနဲ့ပြည်နယ်ဒေသတချို့မှာအင်တာနက်တွေပိတ်ပင်ကန့်သတ်ခံနေရတဲ့အခြေအနေကိုပြောပြပေးကြပါမယ်မြန်မာနိုင်ငံပါဝင်ကဘာတက်ဝမ်းကအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်ရှိအချိန်အထိလည်းအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကပြည်내နဲ့တိုင်းဒေသတချို့မှာအင်တာနက်ပိတ်ပင်ကန့်သတ်ထားတာတွေကြောင့်ပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေမှာအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကတင်ပြပေးထားပါတယ်ရှင်။
အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိုင်းနဲ့ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ပင်ထားတာရှိသလိုအင်တာနက်မြန်နှုန်းလျှော့ချတာတွေလည်းရှိနေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လည်းအာဏာသိမ်းပြီးကတည်းကအခုချိန်ထိအင်တာနက်လိုင်းတွေတုံးမြတာကြောင့်နေစဉ်လူမှုဘဝမှာအခက်ကြုံနေရတယ်လို့ပလောဝဒေသခံစလိုင်းတင်အောင်ကပြောပါတယ
်။မြန်မာတော့အဓိကတော့မျိုးစိပိတ်ချတယ်လို့ဖြစ်တယ်နော်။နိုင်ငံရေးနဲ့ဆက်ရှိကြတယ်လို့မမေဘူး။မျိုးရေးအင်္ဂါရေးနဲ့မမေဘူးလည်းနော်တကယ်တော့တော့ဒီလိုကအနေနဲ့ခွင့်ပြုရဖို့လူမျိုးရေးပါတယ်စီကွေးရဲ့ဘလို့မှောင်းနေတော့ဘလို့ဆိုတော့နောက်ကျနေရပေါ့ဘလို့မျိုးဖွင့်ပြမျိုးစိတွေလည်းမမြင်တော့ရှိတတ်ပြီလေဘလို့ကအဲ့ဒီကတော့
ဒါအပြင်ရခိုင်မြောက်ပိုင်းမှာဆိုရင်လည်းပြီးခဲ့တဲ့2019ကစလို့တနှစ်ကျော်ကြာအင်တာနက်ပိတ်ပင်တာခံခဲ့ရတယ်လို့နောက်ပိုင်းပြန်ဖွင့်ပေးတယ်ဆိုပေမဲ့လည်းလက်ရှိအချိန်ထိအင်တာနက်သုံးလို့မရတဲ့နေရာတွေရှိနေသေးဖြစ်တယ်လို့အသုံးပြုလို့ရတဲ့နေရာတွေမှာလည်းအကန့်အသတ်တွေနဲ့ခက်ခဲနေသေးတယ်လို့ရခိုင်ဒေသခံအမျိုးသမီးတူဦးကပြောပါတယ
်ပြောပြရမလဲမြန်မာနိုင်ငံလုံးကတုံ့ပြန်နေရတဲ့အနေအထားရှိပေါ့နော်ဒီအနာသိမ့်ပြီးနောက်ပိုင်းသူကဟိုပိုးကြီးပြန်မရအောင်လုပ်လိုက်တာမျိုးပေါ့သူဒါရီမှာဆိုရင်မျိုးလုံးဝ live ပုံလို့မရတဲ့အနေအထားရှိတဲ့ MPD လုံးဝ live မကောင်းဘူးအဲ့လိုမျိုးအခြေအနေရှိပေါ့နော်ပြီးတော့ဒီတချို့ mobile data နဲ့ဆိုရင်ဒီ net ဖက်တင်မှာက computer တွေဝင်မရဝင်လို့တုံ့မရအောင်သူပိတ်တင်ထားရတဲ့ဒီရေပေါ့ပြီးတော့ဒီကျွန်တော်တို့ဒီ wifi ဟုတ်ပဲမျိုး mobile data နဲ့ဖုန်းအဲ့လိုမျိုးဖုန်းတုံးမယ်ဆိုရင်ပေါ့နော် VPN software တွေအဲ့မျိုးအဲ့ရစီရယူဟိုက်ဖက်ကတခုဆိုတာကတော့သူကဘူရန်ကိုအဲ့လိုမျိုးဘူရန်ဆိုဝေးတွေပိုင်းဖုန်းတွေတန်ယူတာတွေအဲ့လိုရှိတယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တိုက်ပွဲပြန်ဖြစ်ပွားနေတဲ့ဘူတိတောင်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာဆိုရင်အင်တာနက်အပါဝင်ဆက်သွယ်ရေးလိုင်းတွေကိုမကြာခဏပိတ်ပင်တာခံနေရတဲ့အကြောင်းဒေသခံတွေကပြောပါတယ်စကိုင်းတိုင်းအတွင်းကမြို့နယ်တချို့မှာဆိုရင်လည်းအခုချိန်ထိအင်တာနက်လိုင်းတွေတုံးမရဘူးလို့စကိုင်းတိုင်းဒေသကြီးဒီပဲရင်ဒေသခံတူကပြောပါတယ
်အခုတော်တော်ကြာပြီအင်တာနက်တုံးမရတာလိုင်းကမကောင်းဘူးလိုင်းကတခါတော့ပုံလိုက်တော့မကောင်းဘူးအင်တာနက်ကတော်တော်ကြာပြီဖြစ်သေးတာအခုငါအနာတိတ်မိကလေးနဲ့ကြာလိုက်အဲ့ဒါဟိုအင်တာနက်ကအနာတိတ်မိကလေးနဲ့ဖြစ်သေးတာအခုပဲဆိုလို့ရှိရင် တော့ဟောကြတဲ့ငကောတော့ငါတော့ဒီကိပေးတွေပါရဲ့ဒီတော့ဘုံတရားနဲ့တရားထုတ်ကြတာမမနေကြနဲ့ထုတ်ကြတာဟုတ်ရအောင်ဘာမှမရမရတော့ဘူးငါပဲတဲ့နေနေအကောင်းကိုကြည့်တော့မရတော့ဘူးကျမ်းမာရဲ့ပဲဖြစ်ဖြစ်ဘာတဲ့ထဲမှာကိုယ်ကြည့်ရင်ကြည့်ရင်မရတော့ဘူးအဲ့ဒါလည်းမသိနိုင်တော့တော်တော်ဟုတ်ဆိုပါတယ်အာ
နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း16မှတ်ကျဆင်းသွားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1000ကျော်ပိတ်ပင်ခံခဲ့ရတယ်လို့လူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလှုပ်ဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းမှာအင်တာနက်လွတ်လပ်ခွင့်နေ12နှစ်ဆက်တိုက်ကြာဆင်းနေတဲ့အကြောင်းသတင်းကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြည်ပကနေအော်ရာအမှားအသစ်တွေထပ်ပြီးတော့မရလို့ပြည်တွင်းအထည်ချုပ်လုပ်ငန်းတချို့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးကြပါမယ်။ပြည်တွင်းကနေအထည်ချုပ်ထယ်တွေဝယ်ယူတဲ့အော်ရာအမှားတွေကဒီနှစ်ထဲမှာကြာဆင်းသွားတယ်လို့မြန်မာပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကပြောပါရယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပလိုနိုင်ငံတွေစီကအော်ဒါအသစ်တွေဆက်ပြီးတော့မရတော့တဲ့အတွက်လုပ်ငန်းတချို့ရပ်နားထားရတော့မယ့်အခြေအနေရောက်သွားမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာပါ။ဒီအခြေအနေမှာလုံသားလျှော့ချတာတွေဆက်ယုံယားကြီးရပ်နားတာတွေဖြစ်လာနိုင်တယ်လို့တချို့လုပ်ငန်းရှင်တွေကလည်းခံမှန်းပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးထားပါရယ်ရှင်။
ဒါမဲ့တလအတွင်းပြည်ပကနေမှာယူတဲ့ချုပ်ထည်အော်ဒါအစ်စ်တွေထပ်ပြီးမရတော့ဘူးဆိုရင်အထည်ချုပ်လုပ်ငန်းတွေဆက်ပြီးလဲပတ်ဖို့ခက်ခဲသွားလိမ့်မယ်လို့လုပ်ငန်းရှင်တချို့ကဗျူရီကိုပြောပါတယ်။ကိုဗစ်ကာလနောက်ပိုင်းမှာအရင်ရှိပြီးသားအော်ဒါလက်ကျန်တွေကိုဆက်ချုပ်နေရတာဖြစ်ပြီးအော်ဒါအစ်စ်တွေထပ်ရဖို့လုံပန်းနေရဆဲဖြစ်ပါတယ်။အထူးသဖြင့်တရုတ်နိုင်ငံသားတွေပိုင်တဲ့အထည်ချုပ်လုပ်ငန်းအများပြားလုပ်ငန်းရပ်ဆိုင်မှုတွေကြုံရနိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တို့ကဗျူရီကိုပြောပါတယ
်။ကျန်စုံရှိမှာဟိုချိုင်းနာတို့တခြားနိုင်ငံတွေကဒီကားကတော့အထည်ချုပ်အကြီးတွေမှာပဲပြတ်နေဆိုတဲ့အတန်ကြာနေတယ်။ဒီဓာတ်ကုန်ပိုင်းတော့ဆိုလို့ရှိရင်တရုတ်နဲ့ဒုံယုံတော့တော့အော်ဒါရပ်ဖို့ရှိတယ်။ပြီးရင်တက်နာတယ်သူလည်းအတန်လေးကြာနေတာ။ဒီကားကတော့အေးအော်ဒါပြတ်နေပြီပါ။ဒါကြောရာတို့တင်ပေးချင်တယ်ခိတရာကြီးတို့အဲ့လိုမျိုးဖြစ်နေတယ်
ပြပကအမှအော်ဒါတွေညှော့နေလာတာနဲ့ပတ်သက်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကို VOA ကမေးမြန်းခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ဖြေဆိုဖို့ညှင်းခဲ့ပါတယ်အထူးသဖြင့်အမေရိကန်နဲ့ဥရောပသမဂ္ဂလိုနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေရှိနေဆဲဖြစ်တယ်လို့ဝယ်လိုအားလဲကျဆင်းနေတဲ့အတွက်အခုလိုအော်ဒါတစ်တွေဆက်ပြီးမရတာလို့တချို့ကခံမှန်းပါတယ်ပြည်တွင်းအထည်ချုပ်စက်ရုံအများစုကိုပိုင်ဆိုင်ထားတဲ့တရုတ်လုပ်ငန်းရှင်တွေကတော့စက်ရုံပြောင်းရွှေ့ဖို့စဉ်းစားနေကြကြောင်းလုံသမားရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ STUM ရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်။ကျမတို့လည်းအဲ့ဒါလုပ်ငန်းရှင်တွေရှာရဲ့အော်ရာမရဘူးပေါ့နော်အော်ရာလည်းရမယ်။တချို့လုပ်ငန်းရှင်တွေနိုင်ငံသားကလုပ်ငန်းရှင်တွေကဖဲနာတီးစက်ကိုလုပ်ငန်းရှင်တွေအဲ့လိုစက်ရှာတယ်။ဒါပေမဲ့ဂျပန်လုပ်ငန်းရှင်တွေကတော့အကြောင်းပြ။သရုပ်လုပ်ငန်းရှင်တွေကဒီမှာတော်တော်ရှားပါ
။လာမယ့်တစ်လနှစ်လအတွင်းမှာချုပ်ထည်မှာယူတာတွေထပ်မရဘူးဆိုရင်နောက်ထပ်နှစ်ဝက်လောက်အထိအမှားရဖို့ခက်ခဲသွားလိမ့်မယ်လို့အထည်ချုပ်လုပ်ငန်းရှင်တွေကခံမှန်းပြောဆိုပါတယ်။လာမယ့်2023ခုနှစ်ဟာပြည်တွင်းကအထည်ချုပ်လုပ်ငန်းတွေအတွက်ခက်ခဲတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့တချို့ကခန့်မှန်းပါတယ်။ပြည်တွင်းမှာအထည်ချုပ်စက်ရုံပေါင်း400နီးပါးလဲပတ်နေပြီးမြန်မာနိုင်ငံသားတွေအတွက်အလုပ်ကိုင်များပြားဖန်တီးပေးထားပါတယ်။2013မှာအမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့မှုတွေဖြေလျှော့ပေးပြီးနောက်ပိုင်းမှာမြန်မာအထည်ချုပ်လုပ်ငန်းတောက်လျှောက်တိုးတက်ခဲ့ပါတယ်။2019-2020မှာအထည်ချုပ်တင်ပို့တာကနေအမေရိကန်ဒေါ်လာ4.8 ဘီလီယံရရှိခဲ့တယ်လို့စီမံဘဏ္ဍာဌာနဗဟိုစည်းအင်အဖွဲ့ရဲ့စည်းရင်းတွေမှာဖော်ပြထားပါတယ
်။ပြည်ပနိုင်ငံတွေကနေပြီးတော့ကုန်အမှားအော်ဒါတစ်တွေထပ်မရလို့ပြည်တွင်းအထည်ချုပ်လုပ်ငန်းတချို့လဲပတ်ဖို့ခက်ခဲနေတဲ့အကြောင်းသတင်းကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြင်ကွင်းကျယ်မှတ်စုနောက်ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့သတင်းတူလေးတွေနောက်ပြီးတော့ကဘာတလွားခီးသွားစောင်းမှာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေး။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် view american တန်ကနေ2022ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ည10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံးသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်စပ်ဒီမြန်မာဒုက္ခသည်1800လောက်မီဇိုရန်ဘက်ကိုရောက်နေတဲ့အကြောင်းကိုပြောပြမှာပါ။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုစက်တင်ဘာလနောက်ဆုံးပတ်တပတ်ထဲမှာတင်စစ်ဘေးဒုက္ခသည်ပေါင်းနောက်ထပ် 1800 ကျော်ရောက်ရှိနေပြီးတော့လက်ရှိမှာတော့ဒုက္ခသည်ဥယေက 9,000 နီးပါးအထိရှိလာပြီဖြစ်တဲ့အကြောင်း UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးရုံးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကမတည်ငြိမ်မှုတွေစီးရဲပဋိပက္ခတွေကြောင့်အလုံးရင်းနဲ့ဝင်လာတာမျိုးမဟုတ်ပေမဲ့လည်းတတုပ်ပြီးတတုပ်ရောက်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိလာတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုအောင်အောင်ကပြောပြပေးထားပါတယ်
။ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးယုံ UNHCR ရဲ့အောက်တိုဘာ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံကိုတင်းရှောင်လာသူဒုက္ခသည်48,000ကျော်နေပြီလို့ဖော်ပြပါရယ်စစ်ပြေးဒုက္ခသည်တွေတစ်ပတ်အတွင်း1800ကျော်ရောက်လာတယ်ဆိုတဲ့သတင်းနဲ့အိန္ဒိယနိုင်ငံရောက်ခုံနှုံးတုံသတင်းဌာနအယ်ဒီတာကိုရောဘက်ကအခုလိုပြောပါရယ
်မီဆိုရမာအဲ့လိုအလုံးအရင်းနဲ့တော့လို့ရောက်လာတာတော့မကြားမိဘူးပေါ့နော်ဒါပေမဲ့ဒီမီဆိုရမာကတော့နေ့စဉ်နေ့တိုင်းပါပဲဒီနေဆက်ကနေတဆင့်ကတော့မြန်မာဘက်ကဟိုလူတွေကတော့ဒီဝင်လာကြတာပါပဲမီဆိုရမ်ပြည်နယ်တောင်ပိုင်းပေါ့နော်ဆိုင်းဟနယ်စပ်ဖြစ်ရယ်ပြီးတော့လုံတိုင်းပေါ့လုံတိုင်းနဲ့ဆက်ဖက်ကနေဝင်လာတဲ့ဝင်လာကြတဲ့အရာရှိတယ်ပြီးတော့ဒီဘက်တံဖိုင်းနဲ့ဆက်ဖက်ကနေဝင်လာကြတဲ့အရာရှိတယ်နေ့စဉ်နေ့တိုင်းကတော့ဝင်ထွက်သွားလာမှုတွေကတော့ရှိနေတယ်ပေါ့နော်အဆူကြတော့လေစစ်ပီးရှောင်းလေးနဲ့တီးလာတဲ့ဟာမျိုးတွေရှိတယ်ပေါ့နော
်နေဆက်ဒေသတွေကနေမြန်မာနိုင်ငံသားတွေစီးပွားရေးလူမှုရေးအရာအပြန်အလှန်ဝင်ထွက်သွားလာတာတွေရှိနေကြောင်းလည်းပြောပါတယ်မီဇိုရမ်ပြည်နယ်ဆိုင်ဟာခရိုင်ချက်ပီးကျေးရွာစစ်ရှောင်းစခန်းတာဝန်ခံဦးဖေလီကာကတော့ဒေတာရင်းအခြေအနေကိုအခုလိုပြောရတယ
်။ဆိုင်ဟခရိုင်ဘက်မှာတော့တခြားစွာမှာတော့ဟိုလက်နဲ့ကပဋိပက္ခဖြစ်နေလို့အဲ့ဒီစွာသွားတော့အဲ့မှာဝင်လာတဲ့လူတို့ကြားတယ်။တမချေရတော့400 500ပေါင်းလို့ရှိလို့သူတို့ပြောကြတာပဲခင်ဗျ
။ချက်ပီးကျေးရွာဆစ်ဆောင်ဒုက္ခသည်စခန်းမှာလောလောဆယ်လူ900နီးပါးနေထိုင်ပါတယ်။ချင်းလူခွင့်အဖွဲ့ CHRO ကဆလိုင်းတရေကတော့စက်တင်ဘာလအတွင်းမှာပလဲဝဒေတာဘက်ကဆစ်ဆောင်တွေရောက်ရှိလာတာရှိကြောင်းအခုလိုပြောရတယ
်။အပလီဝမြို့နယ်အဲ့ဒီအေနဲ့စစ်တပ်ဖြစ်တဲ့အဲ့ဒီမရိဝရွာသားတွေအလုံးရောက်လာ900ကျော်လာတယ်အဖာရောက်တာ။ရောက်ချီပီတာဆို9000နီးပါးရှိနေပြီအချက်လက်မှာကျွန်တော်တို့ရထားတာရှိတယ်ပေါ့နော်။ကျွန်တော်တို့မြို့ရမ်းထိမှာတော့4000ကျော် 9000 နီးပါးပေါ့နော်။ပြီးတော့ဟိုဒလီမှာရောက်တဲ့အလူတွေနဲ့ဆိုရင်ကျွန်တော်တို့9000ကျော်ပြီဟုတ်အဲ့လိုကျွန်တော်တို့မှစဉ်းစားထားတာပေါ့နော
်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဆစ်ရှောင်းစခန်းတွေဟာပြီးခဲ့တဲ့နှစ်ကတော့ရိတ်ခါအခက်အခဲမရှိပေမဲ့အခုနှစ်အတွင်းမှာတော့ရိတ်ခါဆေးဝါးစတဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆောင်းတဲ့အနှွေးတွေလိုအပ်နေကြောင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်အများစုကမြန်မာနိုင်ငံနဲ့နေဆက်ချင်းထိနေတဲ့မီဇိုရမ်ပြည်နယ်ထဲမှာနေထိုင်ကြတာပါမြန်မာနိုင်ငံအတွင်းမတည်ငြိမ်တဲ့အခြေအနေတွေနဲ့ပြည်ပခတွေကြောင့်ဒုက္ခသည်တွေနောက်ထပ်အိန္ဒိယနိုင်ငံထဲကိုဒီထက်ထက်ရောက်လာနိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကမ်မန့်ထားပါရခင်ဗျာ
အိန္ဒိယနိုင်ငံမီဇိုရမ်ဘက်ကိုတောင်းနဲ့ချီတဲ့ရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့မြင်ကွင်းကြံမှတ်စုဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတိုတွေနဲ့ကမ္ဘာတလွားခီးသွားအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိငန်းငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA American တန်ရဲ့အင်္ဂါညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုအရင်ဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်အီရန်မှာတော့ဆန္ဒပြပွဲတွေဟာဒုတိယလအတွင်းချင်းနှင်းဝင်ရောက်လာနေပါပြီရဲတွေကဖမ်းဆီးထိုင်းသိမ်းထားတဲ့အချိန်မှာမဆာအမီနီတေဆုံးခဲ့ပြီးတဲ့နောက်မှာအခုလိုမျိုးနိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပြီးတော့သူဟာအီရန်လူခွင့်ရေးလှုံ့ရှားမှုရဲ့သင်္ကေတလည်းဖြစ်လာခဲ့ပါတယ်။ဒီတော့အတွင်းမှာနိုင်ငံရေးအကျဉ်းသားတွေကိုထိန်းသိမ်းထားတယ်လို့သိထားတဲ့အီရန်အကျဉ်းထောင်မီးလောင်တဲ့ပုံတွေလည်းပြီးခဲ့တဲ့သတင်းပတ်ကုန်မှာပေါ်ထွက်လာပါတယ်။အမေရိကန်ပြည်ထောင်စုကတော့လူခွေလှူရှာတောင်းဆိုတဲ့ဆန္ဒပြတဲ့သူတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်ကြောင်းပြောပါတယ် RS Arabasadi ပေးပို့ထားတဲ့သတင်းကိုတော့ဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာကိုအောင်အောင်ကတင်ပြပေးထားပါတယ
်အီရန်မြို့တော်ဒီအီရန်မှာရှိတဲ့ event အကျဉ်းထောင်မှာမီးလောင်ပြီးတော့မီးခိုးလုံးတွေတက်လာတဲ့ပုံကိုတွေ့နေရတာပါအသက်22နှစ်အရွယ်မာရှာအမနီအီရန်ဘာသာရေးရဲတွေရဲ့ထိန်းသိမ်းခံထားခြင်းအတွင်းတေဆုံးသွားတာကြောင့်နှစ်လကြာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာအကျဉ်းထောင်မီးလောင်ခဲ့တာပါအီရန်အာဏာပိုင်တွေကတော့ yes ကမှာအမနီလဲကျသွားတဲ့ဗီဒီယိုကိုထုတ်ပြန်ပြီးအခုလိုလဲကျရာကနေနှလုံးဖောက်သွားတာဖြစ်တယ်လို့ဆိုပါတယ်မိသားစုကတော့အာဏာပိုင်တွေရဲ့ပြောကြားချက်ကိုလက်မခံဘဲအာမီနီမှာနှလုံးရောဂါရှိတယ်ဆိုတာမျိုးသိမှထားကြောင်းတုံ့ပြန်ပါတယ်အာမီနီတေဆုံးကြောင်းသတင်းတွေထွက်ပေါ်လာချိန်မှာဒီကိစ္စနဲ့ပတ်သက်လို့အီရန်အစိုးရကိုတကမ္ဘာလုံးမှာဆန္ဒပြနေကြပါတယ်ချီလီနိုင်ငံရောက်တချို့အီရန်နိုင်ငံသားတွေဆိုရင်လည်းသူတို့ရဲ့နိုင်ငံကူးလက်မှတ်ကိုမီးရှို့ဆန္ဒပြခဲ့ကြပါတယ
်အခြေခံအခွင့်အရေးရပိုင်ခွင့်အတွက်တောင်းဆိုကြတဲ့ကိုယ့်ရဲ့နိုင်ငံသားတွေပေါ်အီရန်အနေနဲ့အကြမ်းဖက်နှိမ်နင်းတာတွေရပ်ပြစ်ရပါမယ်။အီရန်နဲ့ပတ်သက်ပြီးသတိပေးနေတာလည်းကြားလာပါပြီ။မာရှာအာမီနီတိတ်ဆုံးသွားပြီးတဲ့နောက်အီရန်မှာအခုလိုအုံကြွဆန္ဒပြတာတွေဟာတကယ်ကိုအမခံပါ။ဒီလိုဆန္ဒပြတာတွေတော်တော်နဲ့ရပ်သွားလိမ့်မယ်လို့မထင်ပါဘူး
။အီရန်ဘာသာရေးကောင်းဆောင်အယာတိုလာအာလီခါမီနီကတော့အာမီနီတိတ်ဆုံးမှုနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိကြောင်းအစောပိုင်းမှာပြောခဲ့ပေမဲ့အီရန်မှာအုံကြွမှုတွေပေါ်ပေါက်လာတာနဲ့ပတ်သက်ပြီးအမေရိကန်နဲ့အစ္စရေးကိုအပြစ်တင်ပါတယ်ကုလဆန္ဒပြမှုတွေကြောင့်နိုင်ငံရဲ့အခြေခံအုံမြင့်စံတန်မိုးတွေပျက်စီးသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပေမဲ့လည်းအခုမျိုးဆက်ဟာတိုးပြီးကြံ့ကြံ့ခံတွန်းလှန်နိုင်ကြတယ်လို့လေ့လာသူတွေကထောက်ပြပါတယ
်။ It's really impressive that for them
သူတို့မှအကြောက်တရားဆိုတာလုံးဝမရှိတော့တာကိုတွေ့ရတာတကယ်ကိုအံ့ဩစရာပါ။ဘာကူမှလည်းဆုံးရှုံးစရာမရှိတော့တာကြောင့်အခုလိုမျိုးအုံကြွတွန်းလှန်ဖို့ဆရာထက်တန်နေကြပါတယ်။ဒါဟာ1989ခုနှစ်မှာရှားပြင်ကိုဖျောက်ချခဲ့တဲ့မျိုးဆက်နဲ့ဘလို့မှမတူတဲ့ချက်ပါ။
ဆန္ဒပြသူတွေ VOA ကိုပေးပို့တဲ့ဗီဒီယိုတွေထဲမှာတော့အီရန်ခေါင်းဆောင်တွေရဲ့ပုံတွေကိုမီးရှို့နေတာတွေ့ရပါတယ်။တီရန်မျိုးတွင်တိုက်မိုးပေါ်ကနေအာနာရှင်ကြဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုလည်းကြားနေရပါတယ်။ Event ချင်းထောင်မှာအနောက်နိုင်ငံသားအဖြစ်ရောအီရန်နိုင်ငံသားအဖြစ်ရောနှစ်နိုင်ငံသားခံယူထားသူတွေကိုလည်းထိမ့်သိမ်းထားကြောင်းသိရပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့အဲ့ဒီသူတွေလွတ်မြောက်ရေးဆွစ်ဇာလန်နိုင်ငံနဲ့လက်တွဲဆောင်ရွက်နေကြောင်းပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မြင်ကွင်းကျယ်မှတ်စုအစီအစဉ်မတိုင်ခင်မှာတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုစုစည်းတင်ပြပေးထားတာကိုတင်ဆက်ပေးကြပါမယ်။မြောက်ကိုရီးယားနိုင်ငံမှာဒုံးကျည်စမ်းသပ်ပစ်လွတ်တဲ့နေရာကိုဖန်လုံအိမ်စိုက်ခင်းအဖြစ်နဲ့အသွင်ပြောင်းလိုက်ပါတယ်ဗြိတိန်နိုင်ငံမှာတော့ဆက်ရုံမာလေးတရုတ်တရားရုံးတင်ပြီးတော့စစ်ဆေးခံရပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမရေးသန္တာကျော်ကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင
်မြေပြိုကျခဲ့တဲ့ဗင်နီဇွဲလားနိုင်ငံလာစထရိုဟားစ်မြို့လေးမှာပျောက်ဆုံးနေတဲ့သူတွေကိုနောက်3ရက်ကြာတဲ့အထိလိုက်ရှာနေကြဆဲဖြစ်ပါတယ်အဲ့ဒီချိန်ထိတေဆုံးသူ36ဦးအတည်ပြုနိုင်ခဲ့ပေမဲ့ပျောက်ဆုံးနေသူ56ဦးရှိတာမို့မျှော်လင့်ချက်ထားပြီးလိုက်ရှာနေကြတာဖြစ်ပါတယ်။
ပျောက်ဆုံးနေသူတွေကိုတွေးလို့တွေးညာမိသားစုဝင်တွေအိမ်နေချင်းတွေနဲ့ရဲစစ်သားအပါအဝင်စုစုပေါင်းလူ3000လောက်ရှောက်ဖွေခဲ့စေရေးလုပ်နေခဲ့ပါတယ
်
ဒီတဘာဝကပေးစိုးကြီးကြောင့်ကျမရဲ့အဖေစနေနေ့တွေကပျောက်ဆုံးနေပါတယ်တခုခုသိရဖို့လုပ်နေပါတယ်အခုရေခဲတိုက်ကိုလိုက်သွားဖို့လုပ်နေပါတယ်အဖေကိုရှာတွေ့မလားလို့ပါအိမ်ရောက်နေတဲ့အလောင်းတွေထဲမှာသူ့ကိုမှတ်မိနိုင်မလားရှာကြည့်ပါမယ်တခုခုကြားနိုးနဲ့စောင့်နေကြတာပါသူစီကဘာအဆက်တည်းမှမရပါဘူးလို့ပြောက်ဆုံးနေတဲ့ဖခင်ဖြစ်သူကိုလိုက်ရှာနေတဲ့ Youth Mary ကပြောပါတယ
်။ Yeah, so son fecha y hora que yo no sé nada de mi familia.
နောက်ထပ်ဒေသခံတူဖြစ်တဲ့ Gabriel Castillo ကလည်းကျွန်တော်အမျိုးအရင်3ယောက်နောက်ပြီးတော့တဝင်းခွင့်2ယောက်ကြောက်နေပါသေးတယ်တဲ့။5ယောက်လုံးစီးရင်ထဲမှာတော့မပါသေးပါဘူးလို့ဆိုပါတယ်။အော်တိုဘားလ10ရက်နေ့စနေနေ့က7နာရီအတိုင်းအတာအတွင်းမှာမိုးရေချိန်လက်မှတလားစာရွာသွန်းခဲ့တာပါ။အဲ့ဒီမိုးကြီးမြေပြိုမှုကြောင့်တည်ဆုံးသူ100ထိရှိနိုင်တယ်လို့ဘေးတင်ဒေတာတွေကိုလာရောက်သွားခဲ့တဲ့သမ္မတနီကလပ်စ်မက်ဒူရိုကပြောပါရယ်မိုးရေကြောင့်မြေရေတွေချောင်းရေတွေရေရှမ်းမြေပြိုတာတွေကြောင့်အိမ်ပေါင်း400လုံးဝပျက်စီးပြီးတော့အိမ်လုံး958လုံးတစ်စိတ်တစ်ပိုင်းထိခိုက်ခဲ့ရပါတယ်တည်နေကောက်အင်ဂျင်အုတ်ထုတ်အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကဟမ်ဂျွန်းနယ်ကဖန်လောင်အင်ဆိုင်ခင်းကိုပြုံးပြုံးရွှင်ရွှင်နဲ့လှည့်လည်ကြည့်ရှုခဲ့တာပါအော်တိုဘားလ10ရက်နေ့ကကျင်းပသွားတယ်ဖလောင်အင်စိုက်ပျိုးကင်းဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရိုင်းတက်ရောက်ခဲ့တာတွေ့ရပါတယ်။ယွန်ဖွန်ဖလောင်အင်စိုက်ကင်းဖွင့်ပွဲအခမ်းအနားကိုလည်းအာနာယအလုသမားပါတီတည်ထောင်မှုနှစ်ပတ်လည်ပြည့်အထိမ်းအမှတ်ပြုပြီးကျင်းပခဲ့တာပါ။မြောက်ကိုရီးယားနိုင်ငံမှာမနစ်ကအထိဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့တဲ့လေတဲ့အခြေဆိုင်စခန်းကိုဒီဖလောင်အင်စိုက်ပျိုးကင်းကြီးဖြစ်တဲ့အသွင်ပြောင်းလိုက်တာဖြစ်ပါတယ်။စိုက်ကင်းရဲ့အခြေကဟက်တာ280ရှိပြီးတော့ခိမီစိုက်ပျိုးဖလောင်အင်အလုံး850ပါဝင်ပါတယ်။ဒီစိုက်ခင်းကနေပြီးတော့နိုင်ငံအတွက်ဟင်းရွက်တည်နှံအထွက်တိုးစီဖို့ရည်ရွယ်ပြီးတော့တိစောက်တာဖြစ်တယ်လို့ဆိုပါတယ်။စိုက်ခင်းကထွက်တဲ့ဟင်းသီးဟင်းရွက်အတည်နှံတွေကိုတော့အိမ်အောင်စုတွေ၊ကျောင်းတွေ၊ရင်းချင်းမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေစုစုပေါင်း1000ကိုဖြည့်ဆည်းပေးဖို့ဖြစ်ပါတယ်။ဒီစိုက်ပျိုးခင်းအတွက်ခင်မီအလိုလျောက်စနစ်တွေတုံးထားပြီးတော့မြောက်ကိုရီးယားမှာကျေးလက်ဒေတာဖွံ့ဖြိုးမှုရဲ့ပြရောက်ဖြစ်နေဒီစီမံကိန်းကိုထိတ်ဆုံးဦးစားပေးနေရမှာသတ်မှတ်ထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုဆုခုခဲ့လို့အရသာလွတ်မြောက်မှုစင်တာ CCL ကဂုဏ်ယူနေပါတယ်။ဒီနိုဘယ်ငြိမ်းချမ်းရေးဆုရရှိသွားတဲ့ Ukraine လူခွင့်ရေးအဖွဲ့ကသူတို့အခုလိုဆုရရှိလို့ဂုဏ်ယူပါကြောင်းလူမှုကွန်ရက်စာမျက်နှာမှာအော်တိုဘာလ9ရက်နေ့ကရေးသားခဲ့တာပါ။ Ukraine နိုင်ငံတွေကလူခွင့်ရေးလှုပ်ဆောင်မှုတွေအတွက်အတိအမှတ်ပြုပေးတာဖြစ်တယ်လို့ CCL ရဲ့ Twitter စာမျက်နှာမှာရေးခဲ့ပါတယ်။ရုရှားကောင်းလာပူတင်ကိုရက်တက်အောင်မလုပ်နိုင်ရင်သူဒီထက်ပိုဆိုးဖို့ပဲရှိလို့သူတို့လုပ်နေတာတွေကိုလုပ်နေရပါတယ်လို့ပြောပါတယ်။ဒီဆုကို Belarus နိုင်ငံကလူခွင့်ရေးလှုပ်ရှားသူ Els Bialyevski နဲ့ရုရှားလူခွင့်ရေးအဖွဲ့ Memorial တို့လည်းရရှိပါတယ်။ဒီလိုမျိုးတိုက်ခိုက်ခံနေရတဲ့နိုင်ငံ Ukraine နဲ့တစ်ပတ်ခါတိုက်ခိုက်မှုလုပ်တဲ့ Russia, Belarus တို့ကသူတွေကိုစုပေးခဲ့တာနဲ့ပတ်သက်လို့ Ukraine သမ္မတအကြံပေးမခိုင်လို့ Border ရဲကတော့ Nobel Committee ငြိမ်းချမ်းရေးဆုရွေးချယ်ပုံကတစ်မျိုးပါပဲ။တိုက်ခိုက်သူ2ဦးနဲ့တိုက်ခိုက်ခံရသူကိုအတူတူရွေးတယ်လို့ပြောပါတယ်။ဒါမဲ့လည်းတမိုင်းကိုပြန်လည်ပြောရမယ်ဆိုရင်ဒီနှစ်ရွေးချယ်မှုကစစ်အေးခက်ခါနဲ့တူပြီးတော့အဲ့ဒီတော့ကလည်းဆိုဗီယက်ပြည်အောင်စုကနေပြီးတော့အစိုးရကိုစန့်ကျင်သူတွေကိုပါရွေးချယ်ပြီးတော့စုပေးခဲ့ပါတယ်။ဗြိတိန်အထက်လွှတ်တော်ကြားနာဝဲတစ်ခုမှာဆက်ရုပ်လူသားတယောက်တရားရုံးထုတ်ခံခဲ့ရပါတယ်။ငယ်ရီတုနီးပညာ AI ဆက်ရုပ်တွေနဲ့အနုပညာရက်တွေကြားပတ်သက်ဆက်နွယ်မှုတွေအကြောင်းကိုဆက်ရုပ်မာလေးကိုလွှတ်တော်မှာဆင်မေးခဲ့တာပါ
I do not have subjective experiences despite being able to talk about them
ကျွန်မဘယ်မှာရှိနေတယ်ဆိုတာကိုကွန်ပျူတာအစီအစဉ်တွေနဲ့အချက်လက်တွေရပြန်ပြောပြနိုင်ပေမဲ့ကျွန်မရဲ့ကိုယ်ပိုင်အတွေ့အကြုံရဲလို့တော့မရှိပါဘူးအသက်မရှိပေမဲ့လည်းအနုပညာတော့ဖန်တီးနိုင်ပါတယ်လို့ဆက်ရုပ်မာလေး Ada ကပြောပါတယ်လူနဲ့အနည်းဆက်ဆုံးပုံတူဉာဏ်ရည်တုနည်းပညာ3 AI ဆက်ရုပ်မှလေအေဒါကိုအေဒန်မဲလာကဖန်တီးထားတာပါဆက်ရုပ်လူသားကိုတာမန်လူသားတယောက်လိုဒန်းတို့ဖြစ်မတတ်မှတ်နိုင်တာကြောင့်ဆက်ရုပ်မှလေကိုတက်တည်ကံဖြစ်နေရုံထုတ်တာမဟုတ်ဘဲနဲ့တက်တည်ပစ္စည်းဖြစ်နေဖြည့်ဆွက်မင်းမျက်နာဖြစ်ကြောင်းဆက်ရုပ်မှလေပြောသည်မစကားတွေကသူ့ရဲ့ကိုယ်ပိုင်မဟုတ်ဘဲနဲ့ဖန်တီးရဲ့သူအေဒန်မဲလာရဲ့တာဝန်ဖြစ်တယ်လို့သတ်မှတ်ကြောင်းတော်တော်မှတီနာစတိုဝဲကပြောပါတယ်ဆက်ရုံမာလီအေဒန်ဟာဗြိတိန်အထက်လွှတ်တော်ဂျာနာဝဲကိုတက်ရောက်တဲ့ပထမအဦးဆုံးဆက်ရုံလူသားဖြစ်ပါတယ်။2018ခုနှစ်တုန်းကတော့ဗြိတိန်အောက်လွှတ်တော်မှာဆက်ရုံပပကတက်တည်ကံပစ္စည်းဖြစ်နေတက်ရောက်ခဲ့ပါတယ်။ လေယာဉ်လား drone ယာဉ်တစ်ခုပါလားကားနဲ့တူတဲ့ drone ယာဉ်တစ်ခုဆိုတော့သိကြပါရဲ့ရှင်အထူးခြားပြောရမယ်ဆိုရင်တော့ Nexus Swan နဲ့ပြန်တန်းပြီးတော့ဒါနဲ့ taxi ဆွဲဖို့ရည်ရွယ်ထားတာဖြစ်ပါတယ်ဒီယာဉ်လေးကရိုးရိုး drone ယာဉ်ထက်လည်းအရွယ်ပိုကြီးတာပဲကွာပါတယ်မောင်းသူမဲ့ဒီယာဉ်ပြန်မှာလူလိုက်ပါစီးနေလို့ရပါတယ် Expand X2 drone ယာဉ်ကိုကွမ်ကျုံအခြေဆိုင် Expand တရုတ်ကုမ္ပဏီကထုတ်လုပ်လိုက်တာဖြစ်ပြီးတော့ RF software များပြည်တော်စုမှာစမ်းသပ်ပြန်တန်းချိခဲ့ပါတယ်ဒီရင်ပြန်က၄ချိန်900ကီလိုဂရမ်ရှိပြီးတော့55မိနစ်မှာမိုင်90အမြန်နှုန်းကတော့တနာရီကို80မိုင်နှုန်းထိရအောင်လို့မြန်မြန်ပြန်တန်းနိုင်ပါတယ်ဒီတစ်ခါလူမပါဘဲနဲ့စမ်းသပ်ပြန်တန်းတာဖြစ်ပေမဲ့2021ခုနှစ်ဇူလိုင်ကစမ်းသပ်မှုလုပ်ခဲ့တာမှာတော့လူပါတယ်လို့ဆိုပါတယ်ဒီရင်ကိုတက္ဆီဆွဲစားဖို့သူတို့ကရည်ရထားပြီးတော့အခုစမ်းသပ်မှုလုပ်ခဲ့တဲ့ဒူဘိုင်းမှာတော့ကားပြန်မော်တော်ယာဉ်ပြန်ဆိုင်ရာစီးမြင်တွေချနိုင်မှုအစိုးရကလုပ်နေပါတယ်ဟောင်ကောင်လေလံပွဲမှာအော်တိုဘာလ9ရက်နေ့ကဒေါ်လာတန်60နီးပါးရသွားတယ်။17.15ဂရက်ပန်းရောင်စိန်တုံးကြီးဖြစ်ပါရင်ဧသေးသေးလေးတစ်ကောင်ရဲ့ဥတလုံးအရွယ်ရှိတဲ့ပန်းရောင်လက်လက်ဖြားစိန်တုံးကို Fancy Vivid Star လို့နာမည်ပေးထားပြီးတော့တန်ဇန်နီးယားနိုင်ငံဝါဒူဝီမြို့ Williamson စိန်တွင်းကထွက်တာပါ။အစားကဒီစိန်တုံးကိုလေလံပွဲမှာဒေါ်လာ21တန်းလောက်ရမယ်လို့ခန့်မှန်းထားခဲ့ကြပါရင်ပန်းရောင်စိန်တုံးရဖို့အမတန်မှရှားတယ်လို့လေလံပွဲကိုစီစဉ်တင်ဆက်တဲ့ Sotheby's လေလံတိုက်ရဲ့လက်ဝှယ်ရင်နာဌာနအကြီးအကဲ Christian Sporthoff ကလည်းပြောပါရယ်ပြီးတော့ဒီစိန်ကပန်းရောင်ဖြစ်တဲ့အပြင်အရွယ်အစားက10ကရက်ကျော်ကြီးတာရောအနားအစားကင်းတာရောကြောင့်လဲဈေးပိုရတာဖြစ်ပါရယ်ဒီစိန်ထွက်တဲ့ Williamson စိန်တွင်းကကမ္ဘာတတအရင်ဆုံးမိုင်းတွင်းဖြစ်ပြီးတော့တည်ရစိန်ပန်းရောင်တွေထွက်တာနဲ့နာမည်ကျော်တာပါဒီမိုင်းကပဲအကြီးဆုံး 59.639 ကရက်အနားမဲ့ပန်းရောင်စိန်တုံးကြီးထွက်ခဲ့ပြီးတော့2018ခုနှစ်မှာလေလံတင်ခဲ့ပါ၏အခုတစ်ခါအော်တိုဘာလ9ရက်နေ့ဟောင်ကောင်မှာကျင်းပသွားတဲ့လေလံပွဲမှာတော့ဒီစိန်တုံးကိုဘယ်သူဝယ်တယ်ဆိုတာမသိရပဲဒီပွဲမှာအာရှဘက်ကဝယ်လက်များတယ်လို့တော့ဆိုပါတယ
်ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးကြပါမယ်။ဒီသတင်းမှာပါတော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲက8000နာထီကတ်သွားတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စစစ်တပ်ကနေအာနာသိမ့်လိုက်ပြီးတဲ့နောက်အခု2022ခုနှစ်အခုအောက်တိုဘာလလယ်အထိဆိုရင်နိုင်ငံတဝန်းမှာတော့တိုက်ပွဲပေါင်း9,900 ကျော်ဖြစ်ပွားခဲ့ပါတယ်။အသေးစိတ်အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
စာနာသိမှုအလွန်ဒီနေ့အော်တိုဘာ12ရက်အထိနိုင်ငံတဝန်းတိုက်ပွဲပေါင်း9,900ကျော်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေရဲ့59ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAOS တွေအကြားဖြစ်ခဲ့တာပါ။စစ်ကောင်စီနဲ့ PDF တွေအကြားမှာလည်းတိုက်ပွဲအကြိမ်ရင်2,100ကျော်လောက်ဖြစ်ခဲ့ပါတယ်။ဒါ့အပြင် EAO PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲပေါင်းက900ကျော်ဖြစ်ခဲ့ပါတယ်။တိုက်ပွဲပေါင်း9,900ကျော်ထဲမှာအများဆုံးကပြည်ရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့ဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့56ရာခိုင်နှုန်းကျော်ဟာပြည်ရင်ပြည်နယ်မှာဖြစ်ခဲ့တာပါ။အရေးအတွက်အားဖြင့်4,300ကျော်ဖြစ်ခဲ့ပြီးအများဆုံးဖြစ်ပါတယ်။တိုက်ပွဲအရေးအတွက်ဒုတိယအများဆုံးဒေသကတော့စကိုင်းတိုင်းဖြစ်ပါတယ်။စကိုင်းတိုင်းမှာတိုက်ပွဲပေါင်း830ကျော်ဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့မြို့နယ်ပေါင်း186ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါဟာတနိုင်ငံလုံးကမြို့နယ်အရေးအတွက်စုစုပေါင်းရဲ့ထက်ဝက်ကျော်မှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုနိုင်ပါတယ်။ပြည်ပြည်နယ်ဖော်ပုံမြို့နယ်မှာတော့တိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ပွားခဲ့ပါတယ်။အရေးအတွက်အားဖြင့်3,900ကျော်ထက်မနည်းဖြစ်ပွားခဲ့တာပါ။ 2020ပြည်နှစ်နိုဝင်ဘာလဆန်းကတည်းကနှစ်ဖက်ပြစ်ခတ်မှုတွေရနာခဲ့တဲ့ရခိုင်ပြည်နယ်မှာကြကြောပြန်တိုက်ပွဲတွေပြန်ဖြစ်နေပါတယ်။အပြစ်ရပြီးတစ်နှစ်နီးပါးအကြာမှာတော့စစ်ကောင်စီနဲ့ AA တို့အကြားတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ဒီနှစ်အထဲမှာပဲရခိုင်ပြည်နယ်ကမြို့နယ်တချို့မှာတိုက်ပွဲပေါင်းအကြိမ်40ထက်မနည်းဖြစ်ခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီဘက်ကဒေသောင်းတိုက်ခိုက်မှု14ကြိမ်ထက်မနည်းပြုလုပ်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံ1000ကျော်ဟာဘေးလွတ်ရာနေရာတွေကိုသိမ်းရှောင်နေကြရပါတယ
်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်မှဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း 8,000 နီးပါးကပ်နေပြီဖြစ်တဲ့အကြောင်း ISP မြန်မာကနေပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ဖြစ်နေစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဗြိတိန်နိုင်ငံကငရုတ်သီးမျိုးစုံစိုက်ထားတဲ့စိုက်ပျိုးခြံတစ်ခုမှာတော့ကဘာအဆက်ဆုံးလို့ဆိုတဲ့ငရုတ်သီးမျိုးတွေကိုလေ့လာနိုင်တယ်လို့ငရုတ်သီးတွေရဲ့ဆက်တဲ့ဆက်ပုံချင်းမတူတဲ့အရာတာကိုလည်းမျိုးစားနိုင်ကြပါတယ်။ကိုဘလောက်အဆက်စားနိုင်တယ်လဲဆိုတာကိုသိရဖို့ဘတ်ဖို့မျိုးကငရုတ်စိုက်ထားတဲ့ခြံကိုမဆုမျက်မုံကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘတ်ဖို့ရှာအရက်ကဘတ်ဖို့မျိုးမှာကဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကဘာနေရာစုံကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ချက်မှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လည်းလှုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလှုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြတယ်လို့နိုင်ငံစုံကငရုတ်သီးပင်တွေကိုဘလို့စိုက်ပျိုးတယ်လဲဆိုတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းတာထိဆက်တယ်လဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနီးကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးဆားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသားမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။ငရုတ်သီးတွေမှာအဆက်အရသာရှိတယ်ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်သစ်ချပေးထားပါတယ်
။ At the moment, it hits the back of your throat.
ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလည်းကြောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါငရုတ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခါနဲ့မှမနည်းလှပါဘူးတချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်ဟိတ်တွေဟန်တွေထားစရာမလိုပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါငရုတ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်ငရုတ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တန်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့ငရုတ်သီးအဆက်ကြောင့်ရှာရောင်ထုံသွားတယ်လို့ဆိုပါတယ
် Feeling quite enormous the dolphin rush I'm getting at the moment is why we eat hot chilies to get
ငရုတ်သီးစားရင်ဆက်တယ်ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါတချို့ကတော့ဒီဆက်တဲ့အရသာကိုအကြိုက်တွေ့နေပုံရပါတယ်
Basically, we just love chilies. Yeah. In our cooking, most of our cooking.
ကျွန်တော်တို့ကတော့ငရုတ်သီးကြိုက်ကြတဲ့သူတွေလေ။ကျွန်တော်တို့ချက်တဲ့ဟင်းအများစုမှာငရုတ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိတယ်ဗျ
။ငရုတ်သီးပင်တွေကို2000တခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံစုံကိုဖြန့်နေလုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်ထောင်စိုက်ပျိုးပေးနေပါတယ
်။ I don't necessarily want to encourage them to cause themselves pain or anything but I want them to understand and appreciate that they all have different
သူပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူးဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာတာတွေအများကြီးရှိတယ်ဆိုတော့ကိုသဘောပေါက်သိသွားကြစေချင်တာပါအဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါရစေလူတွေကလည်းစိတ်ဝင်စားကြပါတယ်ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကို သူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
ငရုတ်သီးပြန်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပြည်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း They're easier to grow than tomatoes or tomatoes
ငရုတ်သီးကခရမ်းကျင်သီးထက်တောင်ဆိုက်ရတာလွယ်ပါတယ်အဓိကကနေရောင်ပါ UK မှာနေရာသီးဆိုရင်နေတာရှည်ပြီးတော့နေရောင်ရတဲ့အချိန်က18နာရီလောက်ရှိတော့ငရုတ်သီးပင်ကောင်းကောင်းဆိုက်လို့ရပါတယ်နွေရသည်ခတ်စောစောပိုင်းလောက်ဆဆိုင်မယ်ဆိုရင်နွေကုန်ချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့ငရုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
Edible ornamentals ငရုတ်ဆိုင်ခြံကငရုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible ornamentals ကိုပိုင်းတစ်စိမ့်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်စိုက်ပျိုးခြံကိုလာလေ့လာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်ကိုဖီကယောဂါကြောင့်ဖြစ်လာတဲ့အခြေအနေအသစ်တွေကိုတော့ငရုတ်ဆိုင်ခြံလုပ်ငန်းလဲခံနေရပုံရပါတယ
် We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနှစ်20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပါ
ကိုဗစ်ကန့်သတ်ချက်တွေကြောင့်ငရုတ်သီးခြံလေးလာရေးအစီအစဉ်နဲ့လာသူအရေအတွက်ကိုအရင်ကထက်အများကြီးလျှော့ချထားရပါတယ်။စိုက်ပျိုးခြံမှာငရုတ်သီးတွေကိုကြိုက်သလောက်ခူးယူခွင့်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ်။ဗြိတိန်နိုင်ငံဘက်ဖော့ဒ်မြို့က Edible Ornamentals ငရုတ်ခြံကိုကြိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေးလာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်ကျွန်မဆွေမြမမှာ
ကဘာအဆက်ဆုံးဆိုတဲ့ငရုတ်သီးမျိုးတွေကိုမီးစမ်းကြည့်နိုင်တဲ့ဗြိတိန်နိုင်ငံကငရုတ်သီးစိုက်ပျိုးရေးခြံအကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်ဗုဒ္ဓဖူးမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကတစ်လှည့်ပြောပြပေးပါရှင်။
ရစနဲ့တခြားဆွားရင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ယူကရိန်းမြို့အများပြရဲ့ပြစ်မှတ်တွေကိုရုရှားတပ်တွေကအင်္ဂါနေ့မှာလေကြောင်းဝါတိုက်ခိုက်ခဲ့ကြပါတယ်။ကီးပြုတ်ကလျှက်စစ်ဆက်ရုံက၃ချိန်ထိမှန်ခံရတယ်လို့တံပရာယုံဒုတိယကြီးကဲကပြောပါတယ်။အောက်တိုဘာလ၁၀ရက်ကလေးကယူကရိန်းရဲ့လျှက်စစ်တပ်ပေးဆက်ရုံ30ရာခိုင်နှုန်းအဖြတ်စီးခံရရပြီးတနိုင်ငံလုံးအကြီးအကျယ်မဲမောင်သွားခဲ့တယ်လို့ယူကရိန်းတံပရာဗိုလိုဒီမာဇယ်လန်စကီကလူမှုစာမျက်နှာ Twitter မှာအင်္ဂါနေ့ကရေးပါတယ်။ပူတင်ဆိုရနဲ့ညှိနှိုင်းဆွေးနွေးဖို့နေရာမရှိတော့ဘူးလို့တံပရာကဆိုပါတယ်။အီရန်ကရုရှားကိုဒရုန်းတွေထောက်ပံ့ကူညီတာဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ရုရှားကိုအီရန်ကအဝေးတုံးဒရုန်းယာဉ်တွေထောက်ပံ့ပေးနေတာဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1131ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်နဲ့ဗြိတိန်မဟာမိတ်တွေကတုံ့တက်ထားတာကိုအမေရိကန်ကလည်းသဘောတူတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗက်ဒန်ပါတယ်ကတတင်းတော်တွေကိုတတင်းလာနေကပြောလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ယေဆုခုနှစ်ဖျားကြောင်နှစ်နှစ်ဆက်ဆောင်ပွဲတော်ကိုတနင်္လာနေ့ကစတင်ကျင်းပခဲ့ပြီးဒီကနေ့ဖျားကြောင်ကိုဝန်ကြီးချုပ်ကီရှိဒါအဆိုရဲ့အကြီးအကဲအဖွဲ့ဝင်အီရှိရိုအီဆာဝါဦးဆောင်တဲ့ရှေးဥဆွဲဥတွေပြုတ်လွတ်တော်အမတ်90လောက်လဲသွားရောက်လက်ပတ်ခဲ့ကြပါတယ်။မြောက်ကိုရီးယားပေါ်အေးအေးပိတ်ဆို့မှုတွေတိုးချက်ချမှတ်တဲ့အနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်ဆန်းသတ်မှုမှာပါဝင်နေတဲ့အဖွဲ့၅ဖွဲ့ရဲ့ပိုင်ဆိုင်မှုတွေကိုဂျပန်နိုင်ငံကထိန်းချုပ်လိုက်တယ်လို့ကြေညာလိုက်ပါတယ်။
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အသံလှင့်အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးပါပြီဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့အလိမ္မာဖြစ်ပါတယ်ရှင်ဇက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dean နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုနားတော်ရစင်ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းပါပြီးလိုရာဆန္ဒပြကြပါစီရှင်
This program has come to you from the Voice of America, Washington.